အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပါရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။
ဒေါက်တာရှင်များရှင်
။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
ဒေါက်တာရှင့်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီခါမှာစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတာမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြောင်းပြချက်တွေကိုလေ့လာကြပါစို့သောတာရှင်များရှင်ဒီကနေ့မှာတခဏတာတာအားကြွစေတဲ့အရာများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာကြစို့သောတာရှင်များရှင်တခဏတာတာအားကြွစေတဲ့အဲ့ဒီအရာတွေကိုစားသုံးခြင်းကြောင့်ပိုပြီးတော့ကျန်းမာရေးကောင်းမလာနိုင်တဲ့အပြင်တစ်ချိန်ကအခြေအနေထက်တောင်မှဆိုးရွားသွားအောင်နောက်ပိုင်းတုံ့ပြန်မှုတွေဖြစ်ပေါ်လာစေပါတယ်လဖက်ရည်နဲ့ကော်ဖီဟာခွန်အားကိုတခဏတာနိုးဆွပေးပေမဲ့အာနိသင်ကုန်သွားတဲ့အခါမှာစိတ်မောလူပန်းအခြေအနေကိုဖြစ်ပေါ်စေတတ်ပါတယ်။အဲ့ဒီအရာမှာအာဟာရဓာတ်လုံးဝမရှိပါဘူး။လဖက်ရည်တစ်ခွက်ဒါမှမဟုတ်ကော်ဖီတစ်ခွက်အားဖြင့်ရနိုင်မဲ့အာဟာရမှာအဲ့ဒီလဖက်ရည်ကော်ဖီထဲမှာပါရှိတဲ့နွားနို့နဲ့တခြားမှာပါရှိတဲ့အာဟာရထက်မပိုပါဘူး။ဒါကြောင့်လဖက်ရည်နဲ့ကော်ဖီဟာအားကြွစေတဲ့အစာများမှာပါဝင်ပါတယ်။သူတို့ကပေးနေတဲ့ဆိုးကျိုးတွေဟာဆေးလိပ်မှရရှိတဲ့ဆိုးကျိုးထက်အနည်းငယ်သာညော့နေပါတယ်။ဆေးလိပ်သမားတွေလိုပဲဖြည်းဖြည်းချင်းအဆိပ်တက်စေတဲ့အစာအောက်တွေကိုတောက်သုံးတဲ့သူတွေဟာအဲ့ဒီအရာတွေကိုမတောက်သုံးရလို့ရှိရင်ခန္ဓာရည်မရှိဘူးဆိုတဲ့အခြေအနေထိဖြစ်သွားတတ်ပါတယ်။ဒီလိုမှားယွင်းတဲ့ကတွင်းတောင့်တမှုကိုအလိုလိုက်မိတဲ့သူတွေဟာအဲ့ဒီအစာတွေအပြင်ကျန်းမာရေးကိုရောအသိဉာဏ်ကိုပါထိခိုက်ပျက်စီးစေတတ်ပါတယ်။သူတို့ဟာဝိညာဉ်ရေးကိစ္စတွေကိုလည်းတံပိုးမထားကြတော့ဘူး။အာယုံခံစားမှုတွေဟာထုံထိုင်းနေပြီးဖြစ်တဲ့အတွက်အပြစ်ကိုအပြစ်မှမသိတော့ဘဲအမှန်တရားကိုလောကစည်းစိမ်ထက်ပိုပြီးတော့တံပိုးမထားကြတော့ပါဘူး။တခြားမကောင်းမှုတွေလိုဝိညာဉ်ရေးကိုထိခိုက်စေတဲ့ကျန်းမာရေးကိုထိခိုက်စေတဲ့လောကရဲ့ပျော်ရွှင်ခြင်းခံစားမှုတွေဖြစ်တယ်အများကတံမိုးထားနှစ်သက်ချင်းကိုခံရတဲ့ဒီအစာဟာစိတ်နှလုံးကိုမတည်ငြိမ်စေဘဲအာယုံကြောဆိုင်ရာလှုပ်ရှားမှုတွေကိုပျက်စီးစေတယ်တခဏသာခံတဲ့အာနိသင်ကုန်သွားတဲ့အခါမှာရခင်ကရှိတဲ့ကျမ်းမာရေးအခြေအနေထက်ပိုပြီးတော့နှိမ့်ကျတဲ့အခြေအနေကိုပို့ဆောင်ပေးပါတယ်လဖက်ရည်ကော်ဖီဟာဆေးလိပ်လိုပဲကျမ်းမာရေးကိုထိခိုက်ပျက်စီးစေတဲ့ဆိုးကျိုးတွေကိုပေးတတ်ပါတယ်မူးယစ်ထုံထိုင်းစေတဲ့ဒါတွေကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေဟာအရဲ့ကြောင့်ဖြစ်ပေါ်တဲ့ဆိုးကျိုးလောက်မများပေမဲ့ထိရောက်မှုမှာအတူတူပဲဖြစ်တယ်။ညံစွမ်းညံစကိုထုံထိုင်းစေပြီးစွမ်းအင်တွေကိုလည်းထုံထိုင်းစေတယ်။ဆေးလိပ်လောက်မဆိုးပေမဲ့ဆင်တူဆိုးကျိုးတွေကိုလူသားတွေခံစားရစေတယ်။ဆေးလိပ်တောက်ချင်းကိုတားမြစ်သလိုကော်ဖီနဲ့လဖက်ရည်တောက်ချင်းကိုလည်း တားမြစ်ဖို့လိုအပ်တယ်။ကျန်းမာရေးနဲ့မညီညွတ်တဲ့အစာတွေကိုစားမိတဲ့အတွက်ကြောင့်မသိစိတ်ဟာမှုံဝါးစေပြီးစိတ်နှလုံးကိုအမှောင်ကျစေပါတယ်။ထိုတွင်သိမြင်တတ်မှုကိုပျက်စီးစေတယ်။ဒါပေမဲ့ပြည့်ညတ်တော်လွန်ကျူးသူရဲ့အပြစ်မကောင်းမှုတွေဟာအာယုံခံစားမှုပျောက်ကွယ်တဲ့အထိမသိစိတ်ကိုလွန်ကျူးစော်ကားတဲ့အတွက်ကြောင့်ရော့ပါသွားမှာမဟုတ်ပါဘူး။အသက်ရှင်စေနိုင်တဲ့အင်အားစုရဲ့တဘာဝအခြေအနေပေါ်မှာစိတ်ရဲ့ကျန်းမာရေးဟာအခြေပြုနေတဲ့အတွက်အားကြွစေတဲ့အစားအစာတွေနဲ့မူရည်ဆေးဝါးတွေကိုမသုံးဆောင်မိအောင်အထူးဂရုစိုက်ရမှာဖြစ်တယ်။အရက်တောက်ခြင်းဟာမကောင်းပါဘူးလို့လူတွေဟာပြောနေစီမှာပဲဆေးလိပ်တွေကိုတောက်နေကြတယ်။မကောင်းမှုရဲ့အရင်းအမြစ်ကိုမရောက်ရှိသေးမီဆေးလိပ်နဲ့ပတ်သက်တဲ့သဘောထားတွေကိုသူတို့ပြောင်းလဲကြရမယ်။လက်ဖက်ရည်ကော်ဖီတောက်ချင်းကြောင့်လဲပိုပြီးပြင်းထန်တဲ့အာကျွတ်ပစ္စည်းတွေကိုစားလို့စိတ်တွေဖြစ်ပေါ်စေတယ်။ကျန်းမာရေးနဲ့မညီညွတ်တဲ့အစာတွေကိုစားသုံးခြင်းအပြင်ချုပ်တီးခြင်းကင်းမဲ့မှုကိုလူတွေထမင်းစပွဲမှအစပြုတ်တတ်ကြတယ်။အဲ့ဒီအစာမျိုးကိုအချိန်အတိုင်းတာတစ်ခုအထိစင်ဆက်မပြစားသုံးခဲ့ခြင်းအပြင်အစာကြီးချက်မှုအားနည်းလာတတ်တယ်။ကျန်းမာရေးနဲ့မညီညွတ်တဲ့အခြေအနေတွေဟာအတီဖြစ်လာပြီးတော့ပိုပြီးအားကျစေတဲ့အစာတွေကိုတောင်းတလာပါတော့တယ်။အဲ့ဒီအားကျစေတဲ့အစာတွေကြောင့်ယာယီအားဖြင့်မြင့်တက်လာတဲ့ခွန်အားအတိုင်းတာနဲ့အညီခွန်အားဆောက်ရုံမှုကိုအဲ့ဒီအရာတွေရဲ့အာနိသင်မရှိတော့တဲ့အချိန်မှာခံစားကြရပါတယ်။နှစ်သက်ဖွဲပိုပြီးပြင်းထန်တဲ့စိတ်တကြွမှုကိုထိမ့်ပေးနိုင်တဲ့ပိုပြီးပြင်းထန်တဲ့အာကြွအစာတွေကိုတောင်းတဖို့ကတွင်းကိုပညာပေးနေတာနဲ့တူတယ်။အဆုံးမှာလောကအပျော်ပါလိုက်စားမှုဟာအကျင့်တစ်ခုအလားဖြစ်လာပြီးတော့ပိုပြီးပြင်းတဲ့အာကြွအစာတွေဖြစ်တဲ့ဆေးလိပ်တွေဝိုင်နဲ့အရက်တွေကိုတောင်းတနေတတ်ပါတယ်။ကတွင်းကိုပိုပြီးအလိုလိုက်လေးလေးပိုပြီးတောက်ချင်စားချင်လေးလေးဖြစ်ပြီးပိုပြီးထိမ့်ချုပ်ဖို့ခက်ခဲလာပါတော့တယ်။ခန္ဓာကိုယ်ဟာပိုပြီးအာင့်ချိနေလာတာနဲ့အမျှအဲ့ဒီအရာတွေကိုမစားသုံးဘဲနေနိုင်ဖို့ပိုပြီးခက်လာပါတော့တယ်။ဒီအရာတွေကိုပိုပြီးဆွဲလန်းစိတ်တွေတိုးပွားလာတဲ့အတွက်အဆုံးမှာအဲ့ဒီအရာတွေကိုတောက်ချင်တဲ့ဆန္ဒကိုမငင်းဆန်နိုင်တော့တဲ့အထိစိတ်တကူတွေလည်းအားနည်းလာပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျောင်းမရဲ့အတွက်အကြံပေးတင်ပြလိုက်ပါလိမ့်ရှင
်ဩဘာဖယားတို့တင်ညာသူစစ်ပါဤဖြေလို့မှုပါကျွန်တော်ကိုအတော်ပြုပါစိတ်နှလုံးပြောင်းလဲပေးပါယေရှုရှင်
ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မစရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ချက်တော်တာရှင်ဓမ္မဝိစီပေါ့ဟာ။ယခုလိုမင်္ဂလာရှိတဲ့နေ့ရက်တည်းမှာတို့ရှင်ဖခင်ရဲ့ကောင်းမြတ်ခြင်းစုကျေးဇူးနဲ့ကျွန်တော်အားလုံးပြန်လဲပြီးတော့အသက်ရှင်ခွင့်ရတယ်။ကျွန်တော်အားလုံးပြန်လဲပြီးတော့ဝမ်းမြောက်ခွင့်ရတယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်ကျွန်တော်ပေါ်မှာဘလောက်ထိကြီးမားတဲ့မေတ္တာနဲ့ချစ်တယ်လဲဆိုတာကိုယနေ့ကျွန်တော်အားလုံးကဆိုရှင်ခံစားရပြီးတော့တကယ်ပဲဝမ်းမြောက်စွာနဲ့ဘုရားရဲ့ဂုဏ်တော်နာမတော်ကိုချီးမွမ်းကြပါစို့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဆက်လက်ပြီးတော့ပေးသွားခြင်းတဲ့သတင်းစကားကတော့နာခံခြင်းเนาะနာခံခြင်းရှိဖို့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ကျွန်တော်အိမ်တော်မှာတို့ရှင်ရင်လည်းပဲသားသမီးတွေကအဖေမေရဲ့စကားကိုနာခံလိုက်လျှောက်တယ်ဆိုရင်မိဘလည်းပဲဝမ်းမြောက်တယ်လို့မိသားစုလည်းပဲသိပြီးတော့တာရပါတယ်เนาะကျွန်တော်အသင်းတော်ဖွဲ့စည်းမှာလည်းပဲအသင်းတော်ရဲ့ policy အသင်းတော်ရဲ့စီကံအားလုံးကိုလိုက်လျှောက်တယ်နာခံတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီအသင်းတော်ကပုံမှုပြီးတော့တိုးတက်လာတယ်ပုံမှုပြီးတော့အောင်မြင်လာတယ်ကြီးထွားလာတယ်เนาะအသင်းတော်မှာဆိုရှင်နာခံခြင်းရှိတဲ့ခါမှာဆိုရှင်တကယ်ပဲဝမ်းမြောက်ပျော်ရွှင်စွာနဲ့အသင်းသူအသင်းသားတွေလည်းပဲတပေါင်းတစ်စီးတည်းအားဖြင့်စီလုံးကြတယ်ညီညွတ်ကြတယ်ချစ်တဲ့မိတ်ဆွေပေါင်းတို့အဲ့တော့ကျောင်းမှဆိုလို့ရှိရင်လည်းပဲချမှတ်ထားတဲ့ကျောင်းစီကန်းတွေကိုနာခံလိုက်လျှောက်တယ်ဆိုလို့ရှိရင်အဲ့ဒီကျောင်းကဆိုရှင်ပုံမှုပြီးတော့တိုးတက်လာတဲ့အောင်မြင်လာတဲ့ပုံမှုပြီးမှကြီးထွားရှင်သန်လာကြတယ်เนาะကျောင်းဆရာမတွေရောကျောင်းသူကျောင်းသားတွေရောပုံမှုပြီးမှတခါလေကျောင်းတော်ကြီးမှဆိုရှင်တိုးတက်အောင်မြင်လာတာကိုတွေ့ရမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့် နေရာတိုင်းမှာတို့ရှင်စီကံရှိတယ်စနစ်ရှိတယ်အဲ့ဒီစီကံတို့စီစနစ်တွေကိုကျွန်တော်ကလိုက်ရှောက်မယ်နာခံမယ်ဆိုလို့ရှိရင်တော့တဲပြီးတော့ตายရတယ်ဝါပြောမယ်တကယ်ပဲဝါမြောက်ရှင်လန်းကြမှာဖြစ်ပါတယ်နော်နာခံခြင်းမရှိတဲ့နေရာမှာကျွန်တော်နေတဲ့အခါမှာတို့ရှင်တော့လုံးဝအဲ့ဒီထဲမှာရောရှက်နေပြီးတော့ကျွန်တော်တို့ဘဝတက်တာလည်းပဲပျော်ရွှင်ခြင်းခံစားရမှာမဟုတ်ဘူးအများအားဖြင့်ကျွန်တော်စိတ်နှောင့်ယှက်တွေဖြစ်နေမယ်အများအားဖြင့်ကျွန်တော်တို့ရဲ့တက်တာမှာတို့ရှင်ตายရမှုတွေပျောက်ဆုံးနေမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့နာခံခြင်းဟာဘလောက်အရေးကြီးတယ်လဲဝိပျော်ကြခန်းကြီး20ပိုင်းငယ်9ကရှစ်ကိုကြည့်တဲ့အခါမှာတင်တို့ဤဘုရားသခင်ထာဝရဘုရားသည်တန်ရှင်းသောကြောင့်တင်တို့သည်ကိုယ်ကိုယ်တန်ရှင်းစေ၍တန်ရှင်းခြင်းရှိကြလောငါနီနိတာရတို့ကိုကျင့်ဆောင်ရကြမည်ငါသည်တင်တို့ကိုတန်ရှင်းစေသောထာဝရဘုရားဖြစ်၏ဆိုပြီးတော့နှုတ်ကပတ်တော်ကဖော်ပြထားပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့တင်တို့ရဲ့ဘုရားသခင်ငါထာဝရဘုရားသည်တန်ရှင်းသောကြောင့်ဒီနေ့ဘုရားသခင်ကတန်ရှင်းတော်မူတဲ့ဘုရားဖြစ်တယ်။တန်ရှင်းမော်မြတ်ပြီးတော့မေတ္တာတော်ရှင်ဘုရားသခင်ဖြစ်တယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်တန်ရှင်းခြင်းပါရမီနဲ့ပြည့်စုံကျွယ်ဝတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကလည်းပဲကိုယ်ကိုယ်ကိုတန်ရှင်းစေရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့သင်ကဘုရားရဲ့သားသမီးဖြစ်တယ်ဆိုရင်ဘုရားသားသမီးကဘာလုပ်ရမလဲ။တန်ရှင်းစင်ကြယ်ခြင်းရှိရမယ်။ဘုရားရဲ့အလိုတော်နဲ့ကိုက်ညီတဲ့အသက်တာနဲ့ကျွန်တော်တို့ကအသက်ရှင်မှာဖြစ်တယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်တန်ရှင်းခြင်းရှိကြလော။ကျွန်တော်တို့မတန်ရှင်းမှုဆိုရင်ကျွန်တော်တို့နဲ့အတူဘုရားဘယ်တော့မှရှိနိုင်မှာမဟုတ်ဘူး။ဘုရားလည်းပဲကျွန်တော်တို့နဲ့အတူသွားနိုင်မှာမဟုတ်ဘူး၊လာနိုင်မှာမဟုတ်ဘူး။ဒီနေ့ကျွန်တော်တို့ရဲ့အသက်တာကဘုရားရဲ့သားသမီးတွေရဲ့အသက်တာကတန်ရှင်းခြင်းရှိမှသာလျှင်တန်ရှင်းတော်မူသောဘုရားသခင်ကကျွန်တော်တို့နဲ့အတူရှိနိုင်မှာဖြစ်တယ်။ကျွန်တော်တို့ကိုဆောင်မနိုင်မှာဖြစ်တယ်ကျွန်တော်တို့ကိုပို့ဆောင်လမ်းပြနိုင်မှာဖြစ်တယ်ဒါကြောင့်ဘုရားသခင်ကဆိုရှင်ဘလို့မိတ်မာခဲ့တယ်ဆိုတော့ငါနီနိတရာတို့ကိုချစ်ဆောင်ရမယ်တဲ့เนาะဘုရားသခင်ရဲ့ပညာတော်ကိုကျွန်တော်ကလိုက်ရှောင်ရမယ်ဘုရားရဲ့စကားကိုတသွေးမတိန်နားထောင်ရမယ်ဘုရားရဲ့အလိုတော်ကိုကျွန်တော်တို့ကဆိုရှင်လွဲမစွာရှောင်လန်းဖို့မဟုတ်ဘဲနဲ့ဘုရားရဲ့အလိုတော်ကိုတိတိကျကျမှန်မှန်ကန်ကန်နဲ့ဘုရားရဲ့သားသမီးတွေကဘာလို့ရမလဲလိုက်လျှောက်ပြီးတော့အသက်ရှင်ရမှာဖြစ်တယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်ငါနီနီတရာတို့ကိုမလုပ်ရမလဲကျင့်ဆောင်ရမယ်တဲ့နော်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားရဲ့နီးစနစ်ဘုရားရဲ့အလိုတော်ကိုကျွန်တော်ကတွေးဖယ်ပြီးတော့တွေးဖီပြီးတော့ကျွန်တော်တို့အသက်ရှင်ဖို့ရန်အတွက်ဘုရားရဲ့သားသမီးတွေမှာဒါလုံးဝလုံးဝမရှိသင့်တဲ့ဇယိုက်ဖြစ်ပါတယ်နော်။ဒါကြောင့်ဘုရားရဲ့သားသမီးတွေကဆိုရှင်ဘုရားလိုတော်နဲ့ကန့်ညီတော့အသက်တာနဲ့အသက်ရှင်ဖို့ရန်အတွက်သွားလာဖို့ရန်အတွက်နေထိုင်ဖို့ရန်အတွက်အဲ့ဒီလိုမျိုးဇယိုက်မျိုးနဲ့ကျွန်တော်ကဆိုရှင်ရှေ့ဆက်နိုင်ဖို့ရန်ရည်ကြည့်ပါတယ်။ဒါကြောင့်ဘုရားသခင်ကတန်ရှင်းခြင်းပါရမီနဲ့ပြည့်စုံကုန်လုံးတဲ့ဘုရားဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ကလည်းပဲတန်ရှင်းခြင်းရှိထားရမယ်တဲ့နော်။ဒါကြောင့်ဘုရားသခင်ကပြောလို့ဆိုတော့ငါသည်တင်တို့ကိုတန်ရှင်းစေသောဘုရားဖြစ်၏နော်။ထာဝရဘုရားဖြစ်၏။ဘုရားသခင်ကဆိုရှင်ကျွန်တော်တို့ကိုအမြဲတမ်းပဲတန်ရှင်းခြင်းပါရမီနဲ့ပြည့်စုံကုန်လုံးအောင်စွန့်ဆောင်ပေးတဲ့ဘုရားသခင်ဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့အရနဲ့ဧဝါတို့ရှင်နာခံခြင်းမရှိခဲ့တဲ့အတွက်ကြောင့်တို့ရဲ့ကျူးလွန်ခဲ့တဲ့เนาะကျူးလွန်ဝင့်တဲ့တတ္တိတွေကြောင့်လောကကြီးတစ်ခုလုံးကအပြစ်တရားတွေကိုကြာရောက်ခဲ့တယ်။အားလုံးကအပြစ်တရားရဲ့အနာစာထဲမှာကျွန်တော်အားလုံးကခံစားဆန်စားနေရတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်မိဦးဖာဦးဖြစ်တဲ့အာရနဲ့ဧဝါရဲ့နာခံခြင်းပြက်ကွက်ခဲ့တဲ့အတွက်ကြောင့်မနာခံခဲ့တဲ့အတွက်ကြောင့်ဒီနေ့ဒီအကျိုးကျေးဇူးတွေကိုကျွန်တော်ကတခါတည်းရင်ဆင်းပြီးတော့ခံစားနေရတဲ့ခါမှာဒီနေ့ကျွန်တော်တို့ကိုယ်တော်တိုင်ကလည်းပဲကျွန်တော်ကိုယ်တိုင်ကလည်းပဲဖယားသခင်ရဲ့စကားကိုနာမခံဘူးမလိုက်လျှောက်ဘူးဆိုရင်အဲ့ဒီကွင်းဆက်ကိုခံစားရုံနဲ့မကဘဲနဲ့ဆက်လက်ပြီးတော့ကျွန်တော်တို့ကဆိုရှင်ဖယားသခင်ရဲ့သားသမီးအဖြစ်နဲ့ကျွန်တော်တို့ကဆိုရှင်အသက်ရှင်ဖို့ရန်အတွက်လုံးဝလုံးဝတော့မထိုက်တန်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့မိဦးဖာဦးအာဒံနဲ့ဧဝကမနာခံခဲ့တဲ့အတွက်ကြောင့်ဒီလိုဆုံးရှုံးမှုတွေနဲ့ရင်ဆိုင်ခဲ့ရတာကိုကျွန်တော်ကလက်တွေ့ခံစားနေရတဲ့ခါမှာကျွန်တော်တို့ကိုယ်တိုင်ကလည်းပဲအဲ့ဒီအရာကိုတွေ့နေမြင်နေကျွန်တော်ကကိုယ်တိုင်ခံစားနေရတဲ့ခါမှာကျွန်တော်တို့ကဘုရားရဲ့စကားကိုဘုရားရဲ့အလိုတော်ကိုနာခံလိုက်လျှောက်အသက်ရှင်ဖို့ရန်အတွက်အရန်ရည်ကြည့်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့မိတ်ဆွေတို့ဒါကြောင့်တမန်တော်ကိုနာခံခြင်းမှလွဲပြီးတော့စင့်မှန်သောစေတောစင်ကျင်ခြင်းဆိုတာမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဖယားသခင်ရဲ့နှုတ်ကပတ်တော်ကိုကျွန်တော်ကနာခံလိုက်လျှောက်ရမယ်။ဖယားသခင်ကိုကျွန်တော်ကဆိုရှင်စိတ်နှလုံးအပြည့်ဝနဲ့ချစ်တယ်ဆိုရင်ချစ်တဲ့မိတ်ဆွေဘာလို့ရမလဲ။ ဖယားသခင်ရဲ့ပညာတော်ကိုကျွန်တော်ကလိုက်လျှောက်ရမှာဖြစ်တယ်။ဖယားရဲ့နှုတ်ကပတ်တော်ဖယားရဲ့ပညာတော်ကိုကျွန်တော်ကလိုက်လျှောက်သက်ရှင်ခြင်းအပြင်ဖယားသခင်ကိုတကယ်ချစ်တယ်ဆိုတာကိုကျွန်တော်ကသက်တည်ထူရမှာဖြစ်တယ်။ဖယားရဲ့သားသမီးစစ်မှန်ချောင်းကျွန်တော်ကပြသနိုင်ဖို့ရန်အတွက်ကဖယားသခင်ချမှတ်ထားသောစည်းမျဉ်းဖြစ်တဲ့ပညာတော်ကိုကျွန်တော်ကနာခံရမှာဖြစ်တယ်။သောမသားရင်ကျွန်တော်ကဆိုရှင်တန်ရှင်းစင်ကြတဲ့စိတ်နှလုံးသားကိုကျွန်တော်ကရရှိမှာဖြစ်ပါတယ်။ဖယားရဲ့နှုတ်ကပတ်တော်ကိုသွေးဖိတယ်။ဖယားရဲ့ပညာတော်ကိုကျွန်တော်ကဆိုရှင်မလိုက်လျှောက်ဘဲနဲ့ကိုယ့်သဘောကိုယ့်မနောနဲ့ကျွန်တော်ရဲ့အသက်တာရှင်သန်မယ်ဆိုရင်ချစ်တဲ့မိတ်ဆွေတင်းရဲ့ဘဝသက်တာကဘယ်တော့မှစင်ကြဖြောင်းမနိုင်ပဲလုံးဝတင်းကိုယ်တိုင်ကကျင့်လို့လေတင်းကိုယ်တိုင်ကလှုပ်ဆောင်လို့လေလုံးဝရနိုင်မှာမဟုတ်ဘူး။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဖျားရဲ့အလိုတော်ကိုလိုက်လျှောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်အရေးကြီးပါတယ်။ဒါကြောင့်ဖျားသခင်ကိုအမှန်အကန်ကျွန်တော်ကဆိုရှင်ချစ်ကြောက်တဲ့သူလို့ကိုကုတ်ကိုသူကျွန်တော်ဖျားသသမီးပေးတာပါတယ်လို့ကျွန်တော်ကဆိုရှင်ထဲထဲဝါဝါနဲ့ပြောချင်တယ်ဆိုရင်ကျွန်တော်ဘာလို့ရမလဲ။ဖျားရဲ့ပညာတော်တဆုံးတခုကိုမြကျွန်တော်တို့ကလုံးဝလုံးဝဆက်လက်ပြီးတော့ချိုးဖောက်ဖို့ရန်အတွက်လုံးဝမလုပ်သင့်ဘူး။တော့မချိုးဖောက်သင့်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ကြောင့်ဖျားသခင်ရဲ့သားသမီးပီတာပါတယ်ဆိုပြီးတော့ယနေ့ကျွန်တော်ကဆိုရှင်ထဲထဲဝါဝါနဲ့ကျွန်တော်ကဆိုရှင်ကိုကိုသူဝင့်ကြွားနိုင်ဖို့ရန်အတွက်ကဖျားရဲ့အလိုတော်တိုင်းလိုက်လျှောက်ပြီးတော့အသက်ရှင်ဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့လူဖြစ်တဲ့ခါမှာဆိုရှင်အပြစ်ကျိုးလို့မိမယ်ဆိုရင်အဓိကပါပဲကျွန်တော်တို့ကိုပညာတော်အောက်မှာဆိုရှင်ရှုတ်ချခြင်းခံရတဲ့အတွက်ကြောင့်ကျွန်တော်ကအပြစ်ရဲ့ခြေနှောင်ခြင်းကိုကျွန်တော်ကခံရပြီးတော့အဲ့ဒီဝင်တုတ်ကြီးကိုကျွန်တော်ကထမ်းနေရတာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ကအပြစ်ဝင်တုတ်ကိုထမ်းနေရတဲ့ခါမှာကျွန်တော်တို့ကိုယ်တိုင်ကယုံပြီးတော့အဲ့ဒီအပြစ်ဝင်တုတ်ကနေမှလွတ်ဖို့ရန်အတွက်ကျွန်တော်ကဘယ်လိုမှယုံကံဖို့ဆိုတာမလွယ်ကူပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နှုတ်ကပတ်တော်ကဆိုရှင်ထာဝရဘုရားကြီးတရားတော်သည်စုံလင်သည်ဖြစ်၍စိတ်ဝိညာဉ်ကိုပြုပြင်တတ်၏ဒီနေ့ဖယားသခင်ရဲ့နှုတ်ကပတ်တော်ဖျားရဲ့အလိုတော်သည်စုံလင်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့စိတ်ဝိညာဉ်ကိုပြုပြင်မွမ်းမံပေးနေတာဖြစ်ပါတယ်။ကျွန်တော်အားလုံးကိုဖျားသခင်ကတန်ရှင်းစင်ကြယ်တဲ့အသက်တာနဲ့ရှင်တန်နိုင်မှုရတဲ့ဖျားရဲ့အလိုတော်ကကျွန်တော်တို့ကိုအမြဲတမ်းပဲဆောင်မပို့ဆောင်နေတာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာမှာနာခံခြင်းအပြင်ကိုယ်စိတ်နှလုံးသုံးပါးစလုံးကိုတန်ရှင်းစေခြင်းစင်ကြယ်ခြင်းတို့ရောက်မှာဖြစ်ပါတယ်။နာခံခြင်းမရှိရင်ကျွန်တော်တို့ရဲ့အသက်တာမှာကိုယ်စိတ်နှလုံးသုံးပါးစလုံးကဘလို့မှတန်ရှင်းစင်ကြယ်ခြင်းကိုရောက်နိုင်မှာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ကတော့ရှင်ဖခင်သခင်ကိုကျွန်တော်ဘလောက်ယုံကြည်သလဲဖခင်ရဲ့သားသမီးအဖြစ်ကျွန်တော်ရဲ့ဘဝသက်တာမှာဘလို့နည်းအဖြစ်အသက်ရှင်နေသလဲဆိုတာကိုဒီနေ့ကိုယ့်ကိုယ်သူပြန်လှည့်ပြီးတော့စဉ်းစားပါကိုယ့်ကိုယ်သူပြန်လှည့်ပြီးတော့မေးခွန်းထုတ်ကြည့်ပါကိုယ့်ကိုယ်သူပြန်ပြီးတော့ကြည့်ပါချစ်တဲ့မိတ်ဆွေပေါင်းတို့ငါဟာဖခင်ရဲ့သားသမီးဖြစ်ရလားဖခင်ရဲ့သားသမီးဖြစ်တယ်ဆိုရင်ကျွန်တော်တို့ကဖယားရဲ့စကားတော်ကိုတသွေမတိန်လိုက်လျှောက်နာခံရမှာဖြစ်ပါတယ်။နာခံခြင်းအပြင်ကျွန်တော်ကဆိုရှင်တန်ရှင်းစင်ကြယ်ခြင်းတို့ရောက်မှာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာအားလုံးကဖယားရဲ့သားသမီးတွေကဖယားသခင်ယေရှုခရစ်တော်ကိုမျှော်လင့်နေတဲ့သားသမီးတွေဖြစ်ကြတယ်။အဲတော့မျှော်လင့်နေတဲ့သားသမီးတွေကဆိုရှင်ယေရှုခရစ်တော်ရဲ့ဖယားယေရှုခရစ်တော်ဖယားရဲ့သားသမီးတကယ်အစ်စ်မှန်အဖြစ်မျှော်လင့်တဲ့သားသမီးများဖြစ်ကြရလားဆိုတာဒီနေ့ကျွန်တော်ကဖခင်ရဲ့စကားကိုဘလောက်နားထောင်တယ်ဖခင်ရဲ့လိုတော်ကိုဘလောက်လိုက်လျှောက်တယ်ဖခင်ရဲ့ပညာတော်တိုင်းကျွန်တော်တို့အားလုံးကဆိုရှင်ဘလောက်ထိကြင့်ကြံပြီးတော့အသက်ရှင်တယ်ဆိုတဲ့ပုံမှာမူတည်တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နားထောင်ခြင်းဟာကျွန်တော်တို့အတွက်လုံးဝအကျိုးရောက်သွားစရာအကြောင်းတစိုးတစိမ့်မှမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့နားထောင်ခြင်းမရှိဘဲနဲ့နာခံခြင်းကိုညှင်းပယ်ပြီးတော့မနာခံခြင်းကိုကျွန်တော်ကဆိုရှင်ရွေးချယ်ခဲ့တဲ့အတွက်ကြောင့်အာရန်နဲ့အေဝါကကျွန်တော်တို့ရဲ့မိဦးဖာဦးကျွန်တော်လောကမှာဆိုရှင်အကုန်လုံးကိုရှုံးနိုင်စေခဲ့တယ်။ဒါပေမဲ့လည်းချစ်တဲ့မိတ်ဆွေပေါင်းတို့ခရစ်တော်အားဖြင့်ဒီနေ့ကျွန်တော်ကဆိုရှင်ဖယားသားသမီးအဖြစ်ပြန်လဲပြီးတော့ကျွန်တော်ကဆိုရှင်အခွင့်အရေးသူပြန်လဲရရှိခဲ့တဲ့ခါမှာအဲ့ဒီအတွက်ကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ဖယားရဲ့စကားကိုနာခံလိုက်လျှောက်ခြင်းအားဖြင့်အသက်တာကိုကျွန်တော်ရှင်သန်ကြရအောင်။ဒီနေ့ချစ်တဲ့မိတ်ဆွေများဖယားသခင်ရဲ့သားသမီးဖြစ်ရသောခွင့်ဟာတကယ်မွန်မြတ်ပါတယ်။မွန်မြတ်လာတဲ့ကိုယ့်ရဲ့เนาะဇာတိမှန်ကိုကျွန်တော်ကပြတယ်ဘာအဖြစ်တည်ပြမလဲဖခင်ရဲ့စကားကိုနာခံခြင်းဖ ုရားရဲ့လိုတော်ကိုလိုက်လျှောက်ခြင်းဘုရားရဲ့ပညတ်တော်အတိုင်းကျွန်တော်ရဲ့တက်တာကိုကျင့်ဆောင်ခြင်းအပြင်ယနေ့ကျွန်တော်ကဆိုရှင်ဘုရားရဲ့သားသမီးမှန်ကန်ပါတယ်ဆိုတာကိုကျွန်တော်ကတက်သိထူရမှာဖြစ်တယ်။ဒါကြောင့်ဘုရားရဲ့လိုတော်ကိုလိုက်လျှောက်တဲ့သားသမီးတွေကဘုရားသခင်ကတန်ရှင်းစင်ကြယ်ခြင်းအရာကိုကျွန်တော်ကိုဘုရားကသုံးလောင်းချပေးပြီးတော့ကျွန်တော်ရဲ့တက်တာမှာဆိုရှင်ဘုရားရဲ့ဘုန်းတော်ကိုဆက်လက်ပြီးတော့ထင်ရှားနိုင်မှာဖြစ်ပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေများအားလုံးဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဘုရားသခင်ရှေ့တော်မှာစင်ကြယ်တန်ရှင်းစင်ကြယ်ခြင်းအသက်တာနဲ့ရှင်သန်နိုင်ခြင်းအဖို့လုံကဘုရားသခင်ရဲ့အလိုတော်ကိုပြည့်ဝနာခံခြင်းအပြင်ကျွန်တော်တို့နေ့စဉ်နဲ့ရက်မြကျွန်တော်တို့အားလုံးကဆိုရှင်အသက်တာကိုရှင်သန်ခြင်းအပြင်ကျွန်တော်ရဲ့အသက်တာကအမြဲတမ်းပဲရှင်လန်းဝမ်းမြောက်နေကြမှာဖြစ်တယ်။ဒီနေ့ကျွန်တော်ရဲ့အသက်တာကိုပြန်လှည့်ပြီးတော့ဆန်းစစ်ပြီးတော့ဘုရားသခင်ရဲ့အလိုတော်ဘုရားရဲ့စကားတော်ကိုနာခံခြင်းအဖြစ်ချစ်တဲ့မိတ်ဆွေများတကယ်ပဲဘုရားသခင်ပထမလာတော်စင်ကြယ်တန်ရှင်ခြင်းပါရမီသည်တင်တို့ပေါ်မှာတည်ရောက်ပြီးတော့အမြဲတမ်းပဲဝမ်းမြောက်ပျော်ရွှင်စွာနဲ့ဘုရားရဲ့ဂုဏ်နာမတော်ကိုမြေချီးမွမ်းရေပွက်တက်ရှင်နိုင်ကြတဲ့ဓမ္မမိတ်ဆွေများဒီနေ့ကြပါစေကြောင်းဆုတောင်းဆရာချစ်တဲ့မိတ်ဆွေများ
ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။သောတာရှင်များရှင်အခုချိန်မှာစံပြအိမ်အောင်ဆိုတဲ့စာအုပ်ထဲကချီနောင်တက်သည့်တိမ်မွေ့သောနောင်ကျူဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါရရှင်။သောတာရှင်များရှင်အိမ်အောင်ရေးဆိုင်ရာနောင်ကျူဟာအရင်နည်းဆုံးအတိမ်မွေ့ဆုံးနဲ့အသက်ရှင်ဆုံးဖြစ်ပါတယ်။ဒီနောင်ကျူကိုလူသားတွေအတွက်မင်္ဂလာတရအနေဖြင့်ရည်တည်စီဖို့ရည်စူးထားပါတယ်။ထိမ်းမြမင်္ဂလာပရိညင်ကိုဉာဏ်ပညာအမျိုးမြင့်ရှိစွာဖြင့်၎င်းဖျားသခင်ကိုကြောက်ရွံ့ယူတည်စိတ်ဖြင့်၎င်းဒီတာဝန်ဝတ္တရားတွေကိုအသိစိတ်တတ်ဖြင့်၎င်းပြုလုပ်တဲ့အခါဝမ်းမြောက်ဖွယ်သောကောင်းချူကျေးဇူးတရကိုဖြစ်စေပါလိမ့်မယ်။တော်တာရှင်များရှင်အိမ်အောင်တိုင်းဟာချစ်ချင်းမြတ်တာထွန်းကားတဲ့နေရာဖရာသခင်ရဲ့ကောင်းကင်တမန်များစံပြော်ရာအရက်ဖြစ်ပြီးမိဘတို့နဲ့သားသမီးတွေရဲ့စိတ်နှလုံးများကိုနူးညံ့သိမ်မွေ့ကအောင်မြင်နိုင်နေတဲ့မြေစာတက်ရောက်မှုဖြင့်ပြုပြင်တဲ့နေရာဖြစ်တင်ပါတယ်ရှင်ကျွန်ုပ်တို့ရဲ့အိမ်အောင်တွေကိုဘေးတလတ်အရက်ဖြစ်စေရန်၎င်းကျွန်ုပ်တို့ရဲ့စိတ်နှလုံးကိုကိုယ်ရာအရက်ဖြစ်စေရန်၎င်းဆောင်ရွက်ရမယ်ဖရာသခင်ရဲ့မြတ်တာတော်မွေးမြူတူလောင်ထားတဲ့စိတ်နှလုံးတွင်မှာငြိမ်သက်ခြင်းအလင်းနဲ့ဝမ်းမြောက်ခြင်းဆိုတဲ့မင်္ဂလာများကြီးထွားရင့်တန်လာရမယ်။ဖျားသခင်ရဲ့နှုတ်ပတ်တော်ကိုအိမ်သူအိမ်သားများရှိမှမေတ္တာဖြင့်ချပြပြီးဖျားသခင်သည်ဘယ်ကဲ့သို့မိမ့်မွက်ထားတော်မူသည်နည်းလို့ဆွေးနွေးတိုင်ပင်တင်ပါရယ်။သောတာရှင်များရှင်အိမ်တော်မှာခရစ်တော်ရှိလျင်အိမ်ကတာယာမှာဖြစ်ပါရယ်။မြတ်တာကရုဏာနဲ့တိမ်မွေ့ခြင်းတို့ပြည့်ဝပြီးတာယာတဲ့အိမ်တော်တို့ကောင်းငင်တမန်များဝင်ရောက်လည်ပတ်ရန်နှင့်တက်ကြပါရရှင်။ဖျားသခင်ရဲ့ဘုန်းတော်ကိုလည်းထင်ရှားစေပါရယ်။သားသမီးများအသက်အရွယ်ငယ်စဉ်အချိန်ကာလမှာတတိဝရိယဖြင့်အုတ်ထိန်နဲ့ခရစ်ယာန်အိမ်တော်မှာတရားလဲလွတ်ဖြစ်ခြင်းဖောက်ပြန်ပျက်စီးခြင်းဤဘေးအန္တရာယ်မှအေကံမှုတ်ချအကွယ်ကာရရှိမှာဖြစ်ပါရယ်။ဒီလိုအိမ်တော်ရဲ့သားသမီးတွေဟာသူတို့ရဲ့မိဘတွေကိုဒါမှမဟုတ်ကောင်းငင်ဘုံရှိခမဲတော်ဖျားသခင်ကိုပါဦးညွန့်မျက်နှာကြပါလိမ့်မယ်။လောကရဲ့ညဉ့်ဉန်းတဲ့ဩဇာတက်ရောက်မှုတွေဟာသားသမီးတို့အားထိခိုက်မှုမရှိစေဖို့သူတို့နဲ့လောကဆက်ကြမှာခိုင်မာတောင့်တင်းတဲ့အကာအစည်းကိုသူတို့ငယ်စဉ်အရွယ်ကစပြီးတိဆောက်ထားရန်လိုအပ်လာပါတယ်ရှင်။ခရိယံများရဲ့စင်ကြယ်မြင့်မြတ်ကောင်းမွန်ခြင်းတွေကိုကဘာကြီးအားခရိယံအိမ်တော်ကထင်ရှားစွာပြသတင်ပါတယ်။မိဘတို့ဟာသူတို့ရဲ့အိမ်တော်များကိုကျင့်ဝတ်ဆိုင်ရာဒုစရိုက်နဲ့လုံးဝခင်းရှင်းအောင်ဆောင်ရွက်ရန်တာဝန်ရှိကြောင်း
သိရှိနားလည်သင့်ပါတယ်။ဖျားခင်အားယိုဒီမျက်နှူးစွာခူလုံခြင်းဟာအိမ်နောင်ကိုပြည့်ပြည့်စုံစေပါတယ်ရှင်။မိဘနဲ့သားသမီးတို့ဟာလည်းဖျားခင်နဲ့မိသားအရပြုရန်ကိုကိုကိုပြုပြင်ဆုံးမကြရမယ်။မိမိတို့ရဲ့အနေထိုင်အချင်းတလေးတွေဟာဖျားခင်ထားရှိတော်မူတဲ့အကျင့်စီနဲ့လိုက်လျောညီထွေရမှာဖြစ်ပါတယ်။မိသားစုဆက်ဆံရေးဟာတန့်ရှင်းစင်ကြယ်ရမယ်။ခရီးရန်အိမ်နောင်များကိုတီထောင်ခြင်းနဲ့ကြီးကြပ်ခြင်းဟာဖျားသခင်ရဲ့အကြံစီနဲ့ကိုက်ညီမယ်ဆိုရင်ခရိယံအကျင့်စာရိတ္တတိဆောက်ရေးအတွက်အံ့ဩဖွယ်သောအထောက်အကူဖြစ်ပါလိမ့်မယ်။ဖျားသခင်တပါးဒီသာလင်လူသားတွေရဲ့မေတ္တာတရားကိုမြင့်မြတ်တန့်စင်စေနိုင်ကြောင်းမိဘနဲ့သားသမီးတို့ပူးပေါင်းပြီးဖျားသခင်အားဝတ်ပြုကိုးကွယ်ရမှာဖြစ်ပါတယ်ရှင်။အိမ်နောင်သားတိုင်းဟာမိမိလက်ဝါးကားတိုင်းကိုထမ်းပြီးသခင်ယေရှုဦးဆောင်ခေါ်ရာသို့လိုက်လျှောက်နိုင်မယ်ဆိုရင်ခရိယံအိမ်နောင်တိုင်းရဲ့ရှေးဦးလှုပ်ရှားမှုလုပ်ငန်းမှာဒီအိမ်တော်မှာခရစ်တော်၌ရှိတဲ့စိတ်နေသဘောထားမျိုးကိုမွေးမြူထားရမှာဖြစ်ပါတယ်ရှင်။နာတော်တဆင်ခဲ့ကြတဲ့အိမ်တော်မိသားစုအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။အိမ်တော်မိသားစုတိုင်းပျော်ရွှင်တဲ့ဘဝလေးကိုတည်ဆောက်နိုင်ကြပါစေ။
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့0969863986ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့0969868866တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်တဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင့်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။